မရဦးသိန်းစိန်နဲ့ဒေါင်ဆန်းစုကြည်တို့မနေ့ကနေပြည်တော်မှာတွေ့ဆုံပြီးနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတွေရဲ့အကျိုးစီးပွားအတွက်အမှန်တကယ်အကျိုးရှိစေမယ့်ဘုံအကျိုးစီးပွားတွေမှာပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေကိုဆွေးနွေးခဲ့ကြောင်းအစိုးရရုံးမြင့်တန်းကြားကနေထုတ်လွှင့်ပြသသွားပါတယ်။မန္တလေးတိုင်း NLD ဗဟိုဦးစီးဖွဲ့ဝင်ဒေါက်တာစုံမြင့်မောင်ကဒီတွေ့ဆုံဆွေးနွေးမှုဟာဒီမိုကရေစီအတွက်လမ်းစာတစ်ခုလို့ထင်မြင်ယူဆပါတယ်
။ကျွန်တော်တို့ဟိုပြည်လဲမြင်တာတဲ့တွေ့ဆုံမှုမျိုးမဒီကောင်နေအချိန်ကြီးတွေတတ်မှတ်တဲ့တိုင်းပြည်ကြီးရှိလာမယ်။နောက်အဂျန်ဒာဘာဒီဆွေးနွေးကြမလဲဆိုတာတွေကနောက်ဆက်တွဲပေါ်လာမယ်ဆိုတော့ဒါကျွန်တော်တို့အနေနဲ့အကောင့်ဘက်ကိုရှုမြင်ရမှာဖြစ်ပါတယ်။ဒါကြီးကအကျိုးရှိလာမှာမဟုတ်ပါဘူး။ဒါမှလက်ဖက်လက်ကကြံ့နေတာတွေရမလာနိုင်ပါဘူးလို့ကျွန်တော်တို့ပြောလို့ရတော့ဖြစ်မယ်မဖြစ်ပါဘူးကဒါကြောင့်ကျွန်တော်တို့ data မရှိရတဲ့ဒါပဲဘာလို့အကောင့်ဘက်ရှုမြင်ရပါလဲဆိုလို့ရှိရင်မတွေ့ရတဲ့စာလို့ဆိုတွေ့တာကဒါပထမဆုံးခြေခံပြန်လို့ဒီခြေခံကနေနောက်ဆက်ချင်းနဲ့လာမှာပေါ့ကွာဒီနေရာမှာရက်တက်နေလို့တော့ဒါမဖြစ်နိုင်တယ်လို့တော့မဖြစ်ပါဘူးဒီလိုပဲအဲတိုင်းရင်းသားတွေရဲ့အရေးကြီးအရာတွေရောအကုန်လုံးရှင်းလင်းရမယ်ဆိုရင်လည်းဒါကျွန်တော်တို့တိုင်းပြည်အတွက်ဒီမိုကရေစီကိုတောင်းဖို့အတွက်တော့လမ်းကလမ်းမပေါ်ရောက်ပြီလို့ကျွန်တော်ပြောနိုင်မှာဖြစ်ပါတယ်ဒါမှမဟုတ်ဘူးဆိုရင်ကတော့ကျွန်တော်တို့အရင်တော့လို့တုံ့ပြန်တုံ့ပြန်ဖြစ်သွားမှာပဲလို့အဲ့ဒီအရှင်းကြီးရတော့ကျွန်တော်တို့ပြောရမှာဆဲနေပါသေးတယ်အဲပထမဆုံးပြောလာတဲ့အစိုးရမှနိုင်ငံရဲ့အကြီးအကဲနဲ့ကျွန်တော်ဒီမိုကရေစီရဲ့ကောင်းဆောင်တောင်းဆန်းစုမပြည့်စုံခြင်းကိုကျွန်တော်အကောင်းဆုံးမြင်ပါတယ်
။ပဲခူးမြို့နယ် NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြတ်လာကလည်းဒီတွေ့ဆုံမှုဟာတိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒီသတင်းဟာအလွန်ဝန်တာစရာကောင်းတဲ့သတင်းပဲ။တောင်းဆန်းစုကြီးနဲ့ဒီလိုအထက်တန်းကြကြသူ့အပုဂ္ဂိုလ်တယောက်နဲ့တခါမှမတွေ့ဘူး။အခုလိုတွေ့တာတော့တိုင်းပြည်အတွက်အလွန်ကောင်းတဲ့အလားလာပဲလို့ဆိုပြီးတော့ဒီကလူကြီးအားလုံးသင်မြင်ကြအဲ့လိုသတ္တန်နဲ့ပြကြတယ်အားလုံးဝန်တာအလဲနဲ့ထောက်ခံပြောဆိုကြတယ်ပေါ့နော်ဘာလို့ဆွေးနွေးလဲဆိုတော့မသိဘူးပေါ့သို့တော်ညာလဲဒီလိုမျက်နှာချိုက်တွေ့တယ်ဆိုတဲ့ဟိုကကျွန်တော်တို့ပြည်သူပြည်သားတွေအနေနဲ့ကတော့အလွန်ဝန်တာတဲ့အခြေအနေရှိတယ်ကျွန်တော်လဲပြည်သူတယောက်ဆိုတော့အဝတ်စားပါတယ်အလွန်ပဲ
ဖဲအမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းခင်ထွေးမြင့်ကဒီတွေ့ဆုံမှုကိုဒီမိုကရေစီအတွက်လင်းအောင်တစ်ခုအဖြစ်လက်ခံယုံကြည်တယ်လို့ဆိုပါတယ်
။အန်တီတို့ကတော့လည်းလေအန်တီတို့ရဲ့ကောင်းဆောင်ရဲ့သဘောထားလိုပဲပေါ့နော်။အကောင်းမြင်တဲ့ဘက်ကပဲရှိပါတယ်။ဒါပေမဲ့သူတို့အာဆီယံဥက္ကဋ္ဌဖြစ်ချင်တာနဲ့ပဲလုပ်ငန်းလေးလုပ်ွက်လေးပြပြီးတော့အဲ့လိုမျိုးမှလည်းအန်တီတို့စိုးရိမ်တာပါ။ဆိုတော့ယုံကြည်ရမယ်ဆိုရင်တော့လည်းအန်တီတို့ကလည်းယုံကြည်ရလူလည်းမရှိတော့ဘူး။အဲ့တော့ဒီလိုပဲမျက်စိမြိတ်ပြီးတော့သူတို့ပြုံနေရတယ်ပေါ့နော်။သူတို့ဘက်ကပြောပြီးတော့နောက်မဖြစ်လာကြရင်ပဲသူတို့ဘက်ကပဲပဲအညာခံနေရဆိုဖြစ်သုံးကလောက်ကိုအညာခံရညာခံရလူကအညာလို့ပဲသူများတွေဆိုကြတယ်လေအခုချိန်မှာတိုင်းပြည်ရလဲအလုံးကလေချစ်တုံကနေပြီးဆိုတော့လေအကောင့်တစ်ခုဆိုဖြစ်စီချင်တာပေါ့နော်အဲ့တော့အန်ဒီတို့ကလည်းဒါအကောင့်ရဲ့လမ်းကလေးပဲအလေးရောင်လေးပဲဒီမိုကရေစီအတွက်ဒါအလမ်းကလေးတစ်ခုလဲလို့ပဲအန်ဒီတို့ကသတ်မှတ်ထားတယ်လေသူကပမာပြမှာတကယ်လက်ရှိခံစားနေရတဲ့လူတွေရဲ့ဒုက္ခဆင်းရဲတွေကိုဖြေရှင်းပေးတယ်ဆိုတော့ဒါပြည်သူတွေအတွက်မျက်နှာကိုကြည့်ပြီးလုပ်ရတဲ့အတွက်လုံစင်တဲ့လုပ်ရတစ်ခုပဲလို့အန်ဒီကလက်ခံလာပါတယ်
အစိုးရအနေနဲ့လဲဒေါင်းဆန်းစုကြည်နဲ့အတူတိုင်းပြည်ကောင်းကျိုးတွေမှာပူးပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းရှမ်းပြည်နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့ဝင်ဒေါက်ခင်မိုးမိုးကပြောပါတယ်
။ဒေါင်းဆန်းစုကြည်ကိုဦးသိန်းစိန်ကတွေ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ရှမ်းပြည်နယ် NLD အဖွဲ့ဝင်အားလုံးကတော့ကြိုးကြိုးပါတယ်။အဲ့လိုပေါ့နော်နိုင်ငံတော်အကြီးအကဲတွေနဲ့အမျိုးသားပြန်လည်ပြည်ညက်ရေးအတွက်တွေးဖို့ဆိုတာကျမတို့တောင်းဆိုတောင်းဆိုလာခဲ့တာပါ။အခုချိန်မှာတော့နိုင်ငံတော်ရဲ့အကြီးဆုံးသမ္မတကြီးဆိုတာနဲ့တော့တွေ့ကြပြီပေါ့နော်ဒီလိုတွေ့လိုက်တဲ့အချိန်မှာနှစ်ဦးတစ်ဖက်ပြောပြစကားကြီးရှိနေအဲ့ဒီခါမှာတိုင်းပြည်အတွက်ကောင်းကျိုးရလာဖြစ်တဲ့ဟာတွေကိုဒေါအောင်ဆန်းစုကြည်ကလည်းဦးတည်ပြီးပြောပါတယ်ဒေါအောင်ဆန်းစုကြည်ပြောပြတဲ့အပိုင်းမှာနိုင်ငံတော်သမ္မတကြီးအနေနဲ့လက်ခံနိုင်တဲ့အကြောင်းအရာတွေအများကြီးရှိတယ်လို့ထင်ပါတယ်နောက်တိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့ဒီရင်းစမီးတွေတိတ်ကအဲ့ဒါကတော့ကျမတို့တိုင်းပြည်အတွက်အစိုးရကအကောင်းဆုံးအခြေအနေပါပဲ။ဒါရင်းနဲ့ပတ်သက်လို့လည်းဒေါအောင်ဆန်းစုကြည်ကအမျိုးသားကောင်းဆောင်တူတွေနဲ့ဒီအစိုးရအတွက်ကိုအများကြီးကူညီနိုင်မှာပါ။ဒါမှမဟုတ်ဒီသမရာကြီးဦးသိန်းစင်နဲ့ဒေါအောင်ဆန်းစုကြည်ရဲ့တိတ်ဆုံရအဖြစ်မြန်မာနိုင်ငံရဲ့ကောင်းကျိုးအတွက်ဖူးတည်ပြီးတော့စတင်လှုပ်ဆောင်မှုဖြစ်တယ်ကျမတို့ကလက်ခံပါတယ်။အဲ့ဒါကမဟုတ်လို့ကြိုးကြိုးပါတယ်။ဒီတိတ်ဆုံရတဲ့အပေါ်မှာတိုင်းပြည်ကောင်းကျိုးအတွက်ယခုဖြစ်နေတဲ့အဆိုးတွေကိုပပျောက်အောင်ဒေါအောင်ဆန်းစုကြည်ကလည်းကူညီနိုင်တယ်လို့အဆိုးရဲ့အဖွဲ့ကလည်းလက်ခံပြီးဆောင်ရွက်ပေးလိမ့်မယ်ဒေါအောင်ဆန်းစုကြည်ရဲ့အကူအညီကိုလက်ခံပြီးတော့အရှင်းဆက်ဆောင်ရွက်မယ်လို့ပဲကျမတို့ယူဆပါတယ
်ဒေါအောင်ဆန်းစုကြည်နဲ့တမရဦးသိန်းစိန်တို့တွေ့ဆုံပွဲနဲ့ပတ်သက်ပြီး NLD ခေါင်းဆောင်တချို့ရဲ့သဘောထားတွေဖြစ်ပါတယ်ရှင်